မကဆုမမရှင်ကိုဗစ် -19 ကပ်ရောဂါဒုက္ခသည်စခန်းတွေလည်းမဖြစ်ပွားရအောင်ကြိုတင်ကာကွယ်ဆောင်ရွက်နေတဲ့အခြေအနေနဲ့ဒုက္ခသည်တွေလည်းပိုးကူးဆက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတဲ့အကြောင်းစူးစီးတင်ပြပေးကြပါတယ်။ဒီအပိုင်းတွင်မှာပဲပြည်တွင်းကူးဆက်မှုတွေတကြောပြန်ဖြစ်လာတဲ့အချိန်မှာလူအများပြားစုပြုံနေထိုင်ရာစစ်ပြေးစစ်ရှောင်စခန်းတွေ IDB စခန်းတွေနဲ့အရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်မှုဖြစ်လာမှာကိုဒုက္ခသည်တွေနဲ့ကုညီကယ်ဆယ်ပေးနေသူတွေကစိုးရိမ်နေကြတာပါ။ရောဂါပိုးကူးစက်ပြန့်ပွားခြင်းမရှိအောင်ထိန်းချုပ်နေရတဲ့အရေးတကြီးအခြေအနေဖြစ်လာချိန်မှာတော့ကျန်းမာရေးဝန်ကြီးဌာနဘက်ကဒုက္ခသည်စခန်းတွေနဲ့လိုက်နာရဲလမ်းညွှန်ချက်တွေကိုဩဂုတ်လ24ရက်နေ့ကအရေးပေါ်ထုတ်ပြန်ထားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ
်။ကျန်းမာရေးစခန်းတွေမှာဒီ COVID-19 ရောဂါကူးစက်ပြန့်ပွားမှုရှိစေတဲ့လိုက်နာမှုလမ်းညွှန်ချက်များဆိုပြီးထုတ်ထားပါတယ်။ကျန်းမာရေးစခန်းမှာရှိတဲ့တော်ဝင်ရှိသူတွေဆောင်ရွက်ရန်ချက်ရယ်ကယ်ဆယ်စခန်းမှာနေထိုင်တဲ့သူတွေလိုက်နာရန်ချက်ရယ်ကယ်ဆယ်စခန်းမှာပြည်တွင်းပြည်ပအဖွဲ့အစည်းရလုပ်ငန်းဆောင်ရွက်နေသူတွေလိုက်နာရန်ချက်ဆိုပြီးတော့သုံးပိုင်းခွဲပြီးတော့ထုတ်ထားပါတယ်။ဘာဖြစ်လို့အဲ့လိုထုတ်ရလဲဆိုလို့ရှိရင်လူရေးစိတ်ထဲဆောင်နေထိုင်တဲ့ကြက်ကနာရှိတဲ့အခါမှာ COVID-19 ရောဂါကဝထင်းချုပ်ရင်းနဲ့ပတ်သက်ပြီးတော့ပါရပိုးတွေလူနာတွေတွေ့မှသာကျွန်တော်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်မှာဖြစ်တယ်
။ရတလောမှာတော့နှစ်ရှည်နေထိုင်နေကြရတဲ့ဒုက္ခသည်စခန်းတွေနဲ့အပြင်လူဝင်ဝင့်မပြုသလိုလူဝင်ထွက်ကိုလည်းစောင့်ကြည့်စည်းရင်းပြုစုပြီး COVID-19 မကူးစက်ရေးကျန်းမာရေးကာကွယ်ပေးနေပါတယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နယ်မြေက Minor IDB စခန်းကကချင်လူငယ်ပေါ်ထုလူထွေကပြောပြပါတယ်
။ကျွန်တော်တို့ကမှကျွန်တော်အခုကဟိုလက်ရှိတဲ့ဟာမျိုးတွေဝင်ပေါက်မှာပေါ့နော်။ရဲ့ဒီစင်တွေလုပ်ပေးမှာကျင်ကလူတွေဝင်ခိုင်းမှုပေါ့အဲကမ်ကလူတွေပဲအမျိုးအသွားလာမှဆိုရင်အသွားမှဆိုရင်လည်းဒီစင်ပေးမှာစင်ပေးသွားမှသွားပြီးမှပေါ့နော်အပြန်တော့လက်စီပြီးမှစင်ပြန်ပေးပေါ့နော်အပြင်သွားပြီးဆိုရင်လည်း must ဆက်ရမယ်ဆိုမှပေါ့နော်အမျိုးအခြေအနေလည်းလုံးနေပေါ့
ပြည်တွင်းကူးစက်မှုရေးပေါ်အခြေအနေဖြစ်လာလို့အိမ်ထဲမှာပဲနေဖို့အမိန့်ထုတ်ထားတဲ့ရခိုင်ပြည်နယ်ဘက်မှာတော့စေပရိပခါကအတော်လေးတင်းမာနေစေမှုနေင်းကနေပြေးလာနေရတဲ့ဒုက္ခသည်တွေမှာစစ်ဘေးရောယောဂါဘေးပါအကြောက်လန့်ဆိုးရိမ်နေကြတယ်လို့ရသေတောင်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပါတယ
်ကျမတို့ဖက်မှာကစိတ်ခေါမုန်းနေရတိုက်ပွဲတွေလည်းဖြစ်နေတယ်ဒီ COVID-19 ယောဂါကိုလည်းရင်ဆိုင်ခံစားနေရတယ်အဲ့တကြောင့်ဒီစစ်ဘေးချောင်တွေကိုမခုဖို့ကတော့တော်တော်လေးအရေးကြီးပါတယ်သူတို့ဒီကာကွယ်မှုတွေကိုပေါ့အချက်လက်တွေကိုလုံးဝသိချင်မှုမရှိတာပဲတော်တော်များပါတယ်ဆိုတော့ဒီလို COVID-19 ရောဂါဖြစ်နေတဲ့အချိန်မှာဒီဒေသခံပြည်သူတွေအတွက်ပါနောက်တိုက်ပွဲချောင်ပြည်သူတွေအတွက်ပါဒီအချိန်အတော်အတွင်းမှာတော့ဒီတိုက်ပွဲတွေရပ်ထားပြီးဖို့တော့လိုပါလိမ့်မယ်လို့ကျွန်မပြောချင်ပါတယ
်ဆေးပရိပခါတွေရှိနေစေရှမ်းပြည်ဘက်မှာတော့ယောဂါပိုးကူးစက်မပြန့်ပွားရအောင်ကာကွယ်ရေးလမ်းညွှန်ချက်တွေကိုရှမ်းပြည်သူတွေအထူးသတိထားလိုက်နာပေးကြဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်ညွန့်လွင်ကတိုက်တွန်းပါတယ
်ကျွန်တော်တို့တရားလွတ်တော်ကိုယ်စားလှယ်တရားတော်ဒီ IDP စခန်းတွေကိုသူလိုက်စည်းရင်းကောက်နေတာဖြစ်ရယ်ဒီဝေးတဲ့ဝေးတော့လည်းပဲတိုးလို့နေအောင်တော့မမြင်အောင်နေတာအခုဖြစ်နေတာကဒီဒုတိယလိုင်းပုံစံကတော့ရခိုင်ဘက်နဲ့ရန်ကုန်ဘက်ဖြစ်နေတာဟုတ်လို့အဓိကတော့ကျမရဲ့ဝန်ကြီးဌာနကညွှန်ကြားတဲ့ညွှန်ကြားချက်အတိုင်းတော့လိုက်နာဖို့လိုတယ်လို့ထင်ပါတယ်
ဒုက္ခသည်စခန်းတွေထဲမှာကျန်းမာရေးလမ်းညွှန်ချက်တွေကိုတိုင်းရင်းသားဘာသာတွေနဲ့ထုတ်ပြန်နိုင်မှုအစီအမံတွေဆောင်ရွက်ထားပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပြပါတယ
်ကျန်းမာရေးပညာပေးအစီအပေးနှိုးဆော်ချက်တွေကိုမြန်မာဘာသာရဲ့သက်ဆိုင်ရာဘာသာတွေနဲ့လက်ကမ်းတန်ချက်တွေနဲ့ဒီနေ့ကို၅ချိန်ပြောပြရမယ်အဲ့လိုများပြောမှသူတို့နားလဲဝင်မယ်နောက်ရိတ်ခါခွေတာတို့ပစ္စည်းတွေဝေတာတဲ့ခါမှာဆိုလို့ရှိရင်လူအုပ်စုတွေမဖြစ်စေဖို့အတွက်ဒါလည်းစနစ်တကျစီစဉ်ဆောင်ရွက်ဖို့အရေးကြီးဆုံးချက်ကတော့ကယ်ဆယ်စခန်းမှာနေထိုင်သူတွေအနေနဲ့ခွင့်ပြုချက်မရဘဲနဲ့မိမိသဘောနဲ့မိမိကယ်ဆယ်စခန်းပြင်ပတို့ဖက်ခွာခြင်းတွားရောက်ခြင်းတွေလုံးဝလုံးဝမပြုလုပ်ဖို့လိုပါတယ
်ကယ်ဆယ်ရေးစခန်းတွေကိုဝင်ထွက်နေတဲ့သူတွေဆောင်ရွက်ဆောင်ရွက်အချက်တွေကိုလည်းထုတ်ပြန်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်လက်ရှိမှာလည်းသူတို့တွေမှာယောဂါကူးစက်ဆန်းဆိုတွေ့ရှိနေတာဖြစ်တဲ့သူတို့ယောဂါပိုးရှိမရှိစစ်ဆေးပြီးတော့ negative ချက်မှသာတော်ထမ်းဆောင်ဝင်ရှိမယ်ဒါကြလို့သူမိမကောင်းချင်လုံးဝကန့်မီသွားလို့မရပါဘူးဒီအချက်တွေအရဆိုလို့ရှိရင်တော့ဒီကယ်ဆယ်ရေးစခန်းတွေမှာ COVID-19 ယောဂါဖြစ်ပွားကူးစက်မှုမရှိစေဖို့အတွက်လိုက်နာမယ်လမ်းညွှန်ချက်များဖြစ်ထုတ်ပြန်လာတာဖြစ်ပါတယ
်မြန်မာနိုင်ငံတဝန်းလုံးတိုင်းတာနဲ့ COVID-19 ယောဂါကိုရိုနာဗိုင်းရပ်စ်ကူးစက်သူကဩဂုတ်လ25ရက်နေ့ည8:00ခွဲအချိန်ပထမကြိမ်ထုတ်ပြန်ချက်အရလူနာသစ်30ဦးထပ်မံတွေ့ရှိတာကြောင့်အခုဆိုရင်တော့904ဦးထိရှိသွားပြီဖြစ်ပြီးသေဆုံးသူကတော့6ဦးထိရှိသွားပြီဖြစ်ပါတယ်ရှင်ကျွန်မစုမမ